မြန်မာစစ်တပ်ကဖေဖော်ဝါရီလ၁ရက်နေ့မှာအစိုးရကိုတရားမဝင်ဖြုတ်ချပြီးတဲ့နောက်အကြမ်းဖက်မှုတွေတွေ့မြင်ခဲ့ရပြီးဒီကနေ့ဗုဒ္ဓဟူးနေ့မှာတော့ပိုပြီးအကြမ်းဖက်လာမယ်အရေးစိုးရိမ်ရတယ်လို့ကုလသမဂ္ဂရဲ့မြန်မာလူ့အခွင့်အရေးဆိုင်ရာအထူးကိုယ်စားလှယ်တွမ်အင်ဒရူးစ်ကပြောဆိုလိုက်ပါတယ်။နိုင်ငံတော်အတိုင်းအမြင်ကပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တမရဦးဝင် digene bodhu ne sanapya chite po so otha de lo nangan twan ga myu ri ne ri ma le sanapya pwe di pola nai ne lo tu ga pyo ba de ne zun ri ga sit ta ri ko yangon ko shwe la ni de so de tadin pe po che twi ko ya tha de a chao a yin nong ga le di lo tat pwe ri a shwe pyang lou bi so yin a chi a che phan si da ri tat phyat da ri a sa phyaut da ri shi ga de lo tu ye chinya che ga pho pya ba de အကြီးအကျယ်ဆန္ဒပြဖို့အစီအစဉ်တွင်တက်တွေအရွှေ့အပြောင်းလုပ်နေတဲ့ဖြစ်ထွန်းမှုနှစ်ခုအပေါ်မှာထိတ်လန့်ရာကြောင်းဒီအချက်ဟာဆိုရင်မြန်မာလူထုအပေါ်မှာစစ်တပ်ကတခုခုကြီးကြီးမားမားကျူးလွန်တော့မယ့်အခြေအနေမျိုးဖြစ်နိုင်တယ်လို့လည်းသူကပြောပါတယ်ဗုဒ္ဓဟူးနေ့မှာဆန္ဒပြချီးတက်ကြဖို့ရှိနေသူတွေကိုဖမ်းဆီးတာတွေအကြမ်းဖက်တာတွေမလုပ်ဘဲခွင့်ပြုဖို့မြန်မာစစ်တပ်အာဏာပိုင်